ကွန်နိုဆန်တို့ရဲ့မြန်မာနိုင်ငံចောင်းသားလူငယ်များကွန်ဂရက်ပေါ့နော် SNCB 16နှစ်ကာလမှာဘာတွေအောင်မြင်အောင်လုပ်နိုင်ခဲ့လဲခင်ဗျာ
ကျွန်တော်အတိအကျတော့ကျွန်တော်တို့ဒီ88ကထွက်လာတဲ့ចောင်းသားလူငယ်အင်အားစုတွေနဲ့ကျွန်တော်ဒီတိုင်းရင်းသားလူငယ်အဖွဲ့အစည်းကြားထဲမှာကျွန်တော်တို့ကတော့နားလည်မှုတွေယုံကြည်မှုတွေညီညွတ်မှုတွေညီညွတ်မှုတွေတည်ဆောက်ပြီးမှအတိအကျတော့ကျွန်တော်စစ်မှန်တဲ့ Federal တည်ဆောက်ရေးနဲ့ Democracy ရေးတဲ့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်မှုတွေအများကြီးလုပ်နိုင်ခဲ့တာပေါ့နောက်တစ်ခုလူငယ်စွမ်းရည်မြင့်တင်မြေတွေကျွန်တော်လုပ်နိုင်ခဲ့ရှိတယ
်ဟုတ်ကဲ့ဆိုတော့ဒီ SNCB ကတော့ကျွန်တော်သိသလောက်တော့တိုင်းရင်းသားလူငယ်တွေတော်တော်များများပါတယ်ဆိုတာမျိုးသိတာလေ
အခုကတော့ကျွန်တော်တက်တက်ကြွကြွတင်းပြကြပြတော့12ဖွဲ့ပေါ့12ဖွဲ့နဲ့ကျွန်တော်ပူးပေါင်းလှုပ်ဆောင်နေတယ
်ပြီးခဲ့တဲ့သတင်းပတ်တွေကလည်းကျွန်တော်တို့ကြားလိုက်တယ် SNCB ကနေပြီးတော့ကြီးမှုပြီးတော့ဒီတောင်ကြီးမှာလူငယ်ညီလာခံတွေပါတယ်လှုပ်သွားတယ်လဲကြားတယ်လေအဲ့တော့ဒီ SNCB အနေနဲ့လက်ရှိဘာတွေဆောင်ရွက်နေလဲဆိုတာလည်းနည်းနည်းပြောပြပါအောင
်လက်ရှိကတော့ကျွန်တော်တို့ပန်းတိုင်ပေါ့လေအဓိကတော့ဂျေစစ်မှန်တဲ့ဒီ Federal ပြည်ထောင်စုပေါ်ပေါ်ရေနောက်အခုကျွန်တော်တို့ဒီအင်အားစုတွေအားလုံးပါတယ်နိုင်ငံရေးတွေ့ဆုံဆွေးနွေးတရပေါ့ပေါ့ပေါ့ပေါ့အဲ့ဒါလည်းကျွန်တော်တို့အသက်တာအပါဝင်နေတယ
်နောက်တစ်ခုကကျွန်တော်ကြားရတယ်ဗျာတိုင်းရင်းသားလူငယ်တွေကြားထဲမှာပေါ့ဗျာနော်ဗမာအပေါ်မှာလည်းတချို့ကလည်းတမျိုးမြင်တာတွေရှိတယ်ဆိုတာမျိုးခံစားရတယ်ဆိုပြီးတော့ဗမာចောင်းသားတွေဘက်ကလည်းကြားရတယ်ဗျာနည်းနည်းဟိုကပေါ့ဗျာယုံကြည်မှုအားနည်းနေတဲ့သဘောမျိုးပေါ့ဗျာအဲ့ဒါမျိုးရောဒီကိုနော်ဆန်းတို့ဘယ်လိုတွေ့ရလဲ
ကျွန်တော်စတင်ထောင်တဲ့အချိန်မှာတော့အဲ့လိုမျိုးပေါ့ဗျာကျွန်တော်ရန်တူဆိုရင်ပမာဆိုတဲ့အားမျိုးပေါ့ဗျာဒါတော့ကျွန်တော်တိုင်းဒါဒေတာအခြေအနေပေါ့ဒါလည်းကျွန်တော်ဒီဘာပဲပြောရှိစေရှိကထွက်လာတဲ့ចောင်းသားလူငယ်တွေကဒါပေါင်ကူတရားဖြင့်ကျွန်တော်လုပ်နိုင်ခဲ့တာပေါ့လေနော်ဆိုတဲ့အခါကျတော့ဒီဘက်တိုင်းဒါဒေတာကိုရောက်လာတဲ့အခါကျတော့လည်းဒီတိုင်းဒါအခြေအနေကိုပို့ပြီးတည်လာတယ်တိုင်းဒါတွေကလည်းပဲဒါပမာဆိုတဲ့အားမှာလည်းဒါတိုင်းဒါလူမျိုးစုတစ်ခုပဲဖြစ်တယ်တကယ်တော့ကျွန်တော်တို့ရန်တူကိုပို့ပြီးမြင်လာတယ်ပေါ့အတိအကျတော့ဒီစီအနာရှင်စနစ်ပေါ့နော်စီအနာရှင်စနစ်ကတကယ်ကျွန်တော်ရဲ့ဒါရန်တူစစ်မှန်ဖြစ်တယ်ဆိုတော့အနေထားကိုတိုင်းရင်းသားလူငယ်တွေကပို့ပြီးတော့မြင်လာတယ်ပို့ပြီးတော့နားလည်လာတယ်ဆိုတော့အပိုင်းမျိုးကျွန်တော်တွေ့ရပါတယ
်။အော်ဟုတ်ကဲ့ကွဆိုတော့တိုင်းရင်းသားလူငယ်တွေအားလုံးကြားထဲမှာပို့ပြီးနားလည်မှုတွေရလာတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ပို့ပြီးနားလည်မှုရတာအရင်ကတော့ကျွန်တော်ရန်တူလို့ပြောလိုက်ရင်ပမာနဲ့တစ်ထပ်တည်းအယူပြောကြဆိုကြတာရှိတာပေါ့ဒါလွန်ခဲ့တဲ့နှစ်ပေါင်း20ဝန်းကျင်လောက်ပါရန်ကုန်မန္တလေးမှာရှိနေတဲ့ပမာလူငယ်တွေလည်းဒီပဲတိုင်းရင်းသားတွေလည်းရောက်တဲ့အခါမှာကျောတိုင်းဒါအခြေအနေကြီးပူပြီးတည်လာတယ်တိုင်းဒါတွေကလည်းပဲဒါရှီအာနာစင်စနစ်ဟာသူတို့ရဲ့ရန်သူစစ်ပဲဆိုတော့ပူပြီးတည်လာတဲ့အပိုင်းရှိပါတယ်အဲ
့တော့ဟိုနောက်ကျွန်တော်တို့သိရတာဒီ SYCB အနေနဲ့ကနေဆက်မှာအခြေစိုက်ထားတယ်ပေါ့နော်ဆိုတော့အခုဗမာပြည်တွေရဲ့ပြန်ပြီးအခြေစိုက်ဖို့ဆိုတဲ့အခြေအနေတွေတော့ရှိလားခင်ဗ
ျလက်ရှိအခြေအနေမှာတော့တချို့ကျွန်တော်လုံခဲတဲ့ session နဲ့အခြေအနေနဲ့ကွာတာပေါ့နော်ဗာပဲပြောပေါ့လေကျွန်တော်တို့ဒီပြည်တွင်းပြည်ပနေဆက်ဆိုတာတဲ့ကျွန်တော်ခုနလိုမျိုးစစ်မှန်တဲ့ဖေဒရယ်ပြည်ထောင်စုတိဆောက်ဖို့ပေါ်ပေါက်ဖို့ရနောက်တစ်ခုကတော့ကျွန်တော်တို့ဒီပြည်လုံးစိတ်သက်ကိုအခြေခံတဲ့နိုင်ငံရေးဆွေးနွေးပွဲတည်းကပေါ်ပေါက်ဖို့ဆိုတဲ့ကိစ္စတွေမှာတော့ကျွန်တော်တို့အနေနဲ့ကတော့ကျန်တဲ့အင်အားစုအားလုံးအနေနဲ့ပေါ့လူထုခြေပြုဖွဲ့စည်းတော့တိုင်းရင်းသားဖွဲ့စည်းတော့ဒါတော့ကျွန်တော်တို့လက်တွဲဆောင်ရွက်တော့ဖို့ဆက်ဆက်ဆောင်ရွက်တော့ဖို့နောက်တစ်ခုကတော့တကယ်ပူးပေါင်းဆောင်ရွက်တော့ဖို့ရှိပါတယ်ဒ
ါကိုနော်ဆန်းတို့ရဲ့ SYCB အနေနဲ့ရောအခုအဓိကဒီပြည်တွင်းထဲမှာလှုပ်ရှားနေတဲ့88ပြည်မျိုးဆက်ငိမ့်ငိမ့်နဲ့ပွင့်လင်းလူအဖွဲ့စည်းပေါ့ဗျာဒီကိုမင်းကိုနိုင်တို့ကိုကိုကြီးတို့အဖွဲ့ပေါ်မှာဟုတ်ကဲ့အဲ့ဒီအဖွဲ့ပေါ်မှာရောဘယ်လိုသဘောထားရှိလဲခင်ဗျာ
အဲကျွန်တော်တို့နေတော့ joint action ပေါ့နော်ပူပေါင်းလို့ဆောင်မဲ့အနေထားတော့ရှိပါတယ်ဒါပေမဲ့ပြည်တွင်းမှာရဲ့သဘောတဘာဝအနေထားတစ်ကတော့တချို့အနေနဲ့ကတော့သူတို့ဒီလှုပ်ရှားရတဲ့အခါမှာဒီပုံတရနီးတရတစ်နဲ့လှုပ်ရှားရတဲ့အနေထားဘယ်လိုလဲကျွန်တော်တို့အနေမြင်တယ်ဆိုတော့ကတော့လောလောဆယ်အနေထားကတော့ကျွန်တော်တို့အနေနဲ့ကတော့ဆက်ဆက်ဆောင်ရွက်တဲ့အနေထားရှိပေမဲ့လည်းပဲတချို့ကျွန်တော်တို့တကယ်နိုင်ငံရေးရပူပေါင်းဆောင်ရွက်မဲ့ဒီတချို့ initiative လို့နဲ့ကျွန်တော်တို့လုံမဲ့ကန္တာထဲမှာတော့ဒီအဖွဲ့အဖွဲ့ကြီးတွေရဲ့ကောင်းဆောင်တွေပေါ်မှာလည်းကျွန်တော်အများကြီးနှိမ့်နှိုင်းဆောင်ရွက်မှုတော့လုပ်ရအောင်မဲ့ဒီပါလေလုံငန်းပိုင်းဆိုင်ရာနှိမ့်နှိုင်းဆောင်ရွက်မှုတွေပေါ့နော်ဟု
တ်ကဲ့ဆိုတော့နိုင်ငံရေးလမ်းကြောင်းအရတော့တူညီတယ်ပေါ့
နိုင်ငံရေးလမ်းကြောင်းအရတော့ကျွန်တော်တို့ citizenship ရထားအင်အားစုတွေပဲတို့လည်း federal ပြည်ထောင်စုတည်ဆောက်ရေးအတွက်လုပ်နေတဲ့ဟာရှိတယ်နောက်ပြည်လုံးစိတ်သက်ကိုအခြေခံတဲ့လွတ်တော်ပြည်မှာသူတို့ဆွေးနွေးရေးကိုတို့လုပ်နေတာရှိပါတယ်တို့ငင်းချမ်းရေးအတွက်ကြိုးစားပြီးလှုပ်ဆောင်နေပုံမှာတော့ဒါကတော့ကျွန်တော်တို့ပုံအားလုံးတူညီတဲ့ရေမှတ်ချက်ပန်းတိုင်ဖြစ်ပါတယ်လို့ကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဟိုနောက်ဒီအနာဂတ်အတွက်ကဘာတွေစီမံချက်တွေချထားသေးလဲဗျာ
အနာဂတ်အတွက်ကတော့ကျွန်တော်တို့ပြောသလိုပဲပေါ့ကျွန်တော်တကယ်စစ်မှန်တဲ့ Federal ပြည်ထောင်စုတည်ဆောက်ဖို့ဆိုရင်ကျွန်တော်တို့ကတော့ဘာပဲပြောကျွန်တော်ဒီ Federal မူကိုအမခံနိုင်တဲ့ဖွဲ့စည်းပုံတည်ရတာလို့အတည်းဆိုတဲ့ဟာလည်းဒါကျွန်တော်တို့ယုံကြည်တယ်ဒါတွေလက်ဆက်ပြီးတော့ဂျန်နေအင်အားစုအားလုံးလက်တွဲဆောင်ရွက်ဖို့ရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဟွန်လွတ်တော်ပြင်ပမှာပြည်ထောင်စုဆွေးနွေးပွဲလိုပဲခေါ်ခေါ်နိုင်ငံရေးဆွေးနွေးပွဲကြီးတက်လို့ပဲခေါ်ခေါ်အဲ့ဒါတကယ်လိုအပ်တယ်ဆိုတဲ့ဟာကျွန်တော်မြင်ဒါမှပဲကျွန်တော်တို့တကယ်ကျွန်တော်တို့ဒီပြည်ထောင်စုသဘောတူညီချက်စာချုပ်ပေါ့ National Accord ကိုကျွန်တော်တို့ဒါတက်လှမ်းနိုင်မယ်လို့ဒါတော့ကျွန်တော်တို့မြင်တယ်နော
်ဟုတ်ကဲ့ကုလိုဆိုင်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့